စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဘတ်ဂူးစွာက IS အစွန်ရောက်အဖွဲ့ရဲ့နောက်ဆုံးလက်ချက်နေရာကိုဒီကနေ့တနင်္ဂနွေနေ့မှာအပြင်းထန်ထိုးစစ်ဆင်နေတယ်လို့ American ကြောထောက်နောက်ခံပေးထားတဲ့တပ်ဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်။ IRA နယ်စပ်မှာဖြစ်ပွားနေတဲ့ဒီတိုက်ပွဲက IS အစွန်ရောက်တို့ကြာဆုံးခံအတွက်အဆုံးဖြတ်ပေးတဲ့တိုက်ပွဲဖြစ်လိမ့်မယ်လို့ Syria Democratic တပ်ဖွဲ့ SDF ပြောခွင့်ရက Writer သတင်းဌာနကိုတနင်္ဂနွေနေ့အစောပိုင်းမှာပြောကြားပါတယ်။စီးရီးယားအရှေ့မြောက်ပိုင်းကဘဂူးစွာမှာ IS အစွန်ရောက်အဖွဲ့နောက်ဆုံးခြေကုပ်ယူထားတဲ့နေရာကို American ကြောထောက်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်1000ကျော်လောက်ကတောက်ကြံနေနောက်မိုင်ကစပြီးနောက်ဆုံးထိုးစစ်နဲ့တိုက်ခိုက်နေရပါဒီကနေ့မနေ့ပိုင်းထိအပြင်းထန်တိုက်ခိုက်နေစေဖြစ်ပြီးတိုက်ပွဲကတိတ်ကြတော့မှာမဟုတ်ဘူးလို့တာဝန်ရှိသူတွေကအခိုင်အမာယူဆထားပါတယ်မကြာခင်ပြီးဆုံးသွားဖို့မျှော်လင့်ထားပါတယ်လို့ Syria Democratic တပ်ဖွဲ့ SDF ပြောခွင့်ရ Mustafa Bali ကဒီကနေ့ Twitter မှာရေးပါတယ်တန်ကားရီအဆောက်အဦပြက်တွေနဲ့ဝိုင်းပတ်ထားတဲ့မြေခွက်ကိုခုခံတိုက်ခိုက်နေတဲ့ IS လက်နက်ကင်တွေကို SDF တပ်ဖွဲ့တွေကတလန်းဝင်တလန်းထွက်တိုက်ခိုက်နေတယ်လို့ပြောခွင့်ရပါလီကတင်း VOA ကိုအစောပိုင်းမှာပြောထားပါတယ် IS ကိုတိုက်ခိုက်နေတဲ့အထဲမှာပါတဲ့ Cartage YPG လက်နက်ကင်အဖွဲ့ပြောခွင့်ရတူက American ကြောထောက်နောက်ခံပြူတပ်ဖွဲ့ဝင်၄ဦးထက်မနည်းဒဏ်ရာရထားတယ်လို့ပြောပါတယ်